အာဆီယံလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတိုင်းအမြစ်ကအစည်းအဝေးကိုအလွန်စိတ်ပြတ်မိပြီးစိုးရိမ်မကင်းဖြစ်မိကြောင်းမြို့သားညီညွတ်ရေးအစိုးရ NUG ကမနေ့မေလ9ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အာဆီယံလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးမူဝါဒအတိုင်းအကောင့်ထဲပေါ်ဖို့အတွက်စစ်ကောင်စီရဲ့အပြည့်အစုံဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုက်ဦးဆောင်တဲ့မြန်မာအလုပ်ဖွဲ့ကိုအဓိကဦးဆောင်အဖွဲ့ဖြစ်အာဆီယံကတာဝန်ပေးလိုက်တဲ့အတွက်အခုလိုကြေညာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။အခုလိုလှုပ်လိုက်တဲ့အတွက်စစ်ကောင်စီရဲ့မြန်မာအလုပ်ဖွဲ့ကပဲဘယ်တိုင်းနဲ့ပြည်နယ်ကိုအကူအညီပေးမှာဖြစ်တယ်ဆိုတာရွေးချယ်နိုင်ခွင့်ရှိသွားမှာဖြစ်တယ်လို့ဘယ်အလူရှင်နဲ့ဘလို့အလုပ်လုပ်မယ်ဆိုတာကိုလည်းဆုံးဖြတ်ခွင့်ရရှိသွားမှာဖြစ်တဲ့အတွက်အာဆီယံရဲ့လူသားချင်းစာနာထောက်ထားရေးအကူအညီဟာကြာဆုံးဖို့အနေအချီးမလာတယ်လို့ NUG ရဲ့ကြေညာချက်မှာပြောပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုခွဲခြားပေးသွားမယ်အန်ဒီစစ်ကောင်စီရဲ့အခြေခံအဆောက်အအုံအဖွဲ့စည်းတွေကိုတရားဝင်အသိမှတ်ပြုလိုက်တဲ့အန်ဒီလူသားချင်းစာနာထောက်ထားမှုကိုနိုင်ငံရေးအဖြစ်အသုံးချမဲ့အန်ဒီတွေရှိနေတယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရရဲ့ကြေညာချက်ကထောက်ပြလိုက်ပါတယ်။အမျိုးမျိုးသောလူသားချင်းစာနာထောက်ထားရေးဒေသခံအဖွဲ့စည်းများကိုရက်တွေနဲ့မူအခြေခံဆက်ဆံလုပ်ကိုင်မှုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းခဲ့တဲ့အတိုင်းပြန်လည်စဉ်းစားကြဖို့အာဆီယံခေါင်းဆောင်တွေနဲ့အလှူရှင်အဖွဲ့အစည်းတွေကို NUG ကတိုက်တွန်းလိုက်ပါတယ်။